မြန်မာနိုင်ငံမှာအခုရက်ပိုင်းတွေအတွင်းမှာအားသိမ့်မပြင်းတဲ့ငလျင်တွေခက်စိတ်စိတ်လှုပ်နေပါတယ်။ဒါကြောင့်သခိုင်းပြည့်ရွေကြောနဲ့နှီးဆက်နေတဲ့နေရာတွေမှာမြင်းငလျင်သတိထားစောင့်ကြည့်ရမယ့်အခြေအနေရှိနေပေမဲ့လက်တလုံးမှာတော့ပြင်းထန်ငလျင်လှုပ်ခတ်မှုဖြစ်နိုင်ပွဲနည်းနေတယ်လို့မိုးစလာတာဝန်ရှိသူတွေကပြောပါတယ်။မုတ်တုံဝင်လာတဲ့မြန်မာနိုင်ငံထဲမှာတော့မုတ်တုံကဆက်ပြီးတော့ကောင်းနိုင်ပွဲရှိပါတယ်။ငလျင်နဲ့ပတ်သက်ပြီးဘယ်ဒေတာတွေကသတိထားတယ်မှာတလဲ။မုတ်တုံအားကောင်းမှုရဲ့နောက်ဆက်တွဲဘာတွေဖြစ်လာနိုင်မှာတလဲဆိုတာကိုတော့ရန်ကုန်ကသတင်းပေးပို့ထားတာမတ်မြသစင်အောင်ပြောပြပေးပါရှင်။
မြန်မာနိုင်ငံမှာငလျင်တွေခက်စိတ်စိတ်လှုပ်လာနေတာကြောင့်အခြေအနေကိုသတိထားစောင့်ကြည့်ရမယ့်အနေအထားရှိလာနေပါတယ်။လက်တလုံးမှာလှုပ်ခတ်တဲ့ငလျင်တွေကသခိုင်းပြည့်ရွေကြောနဲ့ဆက်ဆက်ပြီးလှုပ်ခတ်တာမျိုးမဟုတ်သေးတာမို့ပြင်းထန်တဲ့ငလျင်လှုပ်ခတ်မှုဖြစ်လာနိုင်မှုအခြေအနေနည်းသေးတယ်လို့မိုးစလဌာနရဲ့မြင်းငလျင်တိုင်းတာစောင့်ကြည့်ရေးအဖွဲ့ကညွှန်ကြားမှုဒေါက်တာရေမျိုးမင်းထွေးက VW ကိုခုလိုပြောပါဗျာ။ဒီင
လျင်ဆိုတာတော့ဟိုဘာနာတခြားသောသဘာဝပဲလို့မျိုးကျောင်းကမန်တချက်လိုများတဲ့သဘာဝဘေးတစ်မျိုးဖြစ်တဲ့ယာဒီမရွေးပေါ့နော်ဖြစ်ပေါ်နိုင်တဲ့သဘာဝဘေးတစ်မျိုးဖြစ်တဲ့အတွက်တိတိကျကျတော့ကျောင်းကမန်တချက်လိုများတို့တော်လေးပဲပေါ့နော်ကျွန်တော်အခုရဲ့ပိုင်းလောက်တဲ့ငလင်းမှာဆိုလို့ရှိရင်နေရာတစ်ခုထဲမှာဖြစ်ပေါ်တာမဟုတ်ပေါ့နော်ဖြစ်ပေါ်တဲ့နေရာကပေါ့နော်တနေရာနဲ့တနေရာမတူဘူးပေါ့အကယ်၍နေရာတစ်ခုထဲမှာဒါဒီငလင်းအသေးလေးတွေဖြစ်ပေါ်တယ်ဆိုလို့ရှိရင်တော့ဒါကိုကိုရှိကြီးနေနဲ့လာတဲ့ငလင်းလားပေါ့နော်အဲ့လိုမျိုးဆိုလို့ရှိရင်တော့နောက်ပိုင်းမှာသူကျဲအဲဒီငလင်းကြီးလာနိုင်တယ်ဆိုတဲ့အလားအလာမျိုးပြောလို့ရတယ်ခင်ဗျအခုကတော့ဖြစ်ပေါ်တဲ့နေရာတနေရာရရမဟုတ်ဘဲနဲ့ဒီမြန်မာနိုင်ငံအောက်ပိုင်းရောမြောက်ပိုင်းရောရှေ့ဘက်ပိုင်းမှာရောဒီအသေးလေးလောက်သာမျိုးဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုမျိုးအင်းလည်းဒါသူ့ကိုရှေ့ပြေးနေတယ်ပြောလို့မရတယ်လို့မျိုးပေါ့နော်ကျွန်တော်တို့အဲ့ဒီဒေတာမှာအကြီးလာနိုင်တယ်ဆိုတဲ့ဟာမျိုးကိုလည်းချုပ်တင်ပြီးပြောလို့မရပါဘူးခင်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းတွေကမြန်မာနိုင်ငံမှာအင်အားအသင့်တင့်ရှိတဲ့ငလျင်လှုပ်ခတ်မှုတွေရှိခဲ့ရမှာထူးခြားမှုအနေနဲ့ဇွန်လ5ရက်မှာတော့မနေ့အစောပိုင်း12နာရီကျော်အချိန်မှာတစ်ခါနဲ့အဲ့ဒီမနေ့တနာရီကျော်မှာတစ်ခါနှစ်ခါတိတိအင်အားအသင့်အတင့်ရှိမြင်းငလျင်ဇက်တိုက်လှုပ်ရှားမှုရှိခဲ့ပါတယ်အဲ့ဒီပထမဆုံးလှုပ်ခဲ့တဲ့မြင်းငလျင်ဟာအေယာဝတီတိုင်းညောင်တုံးမြို့ရဲ့အရှိမြောက်ဖက်ကိုမိုင်ခန့်အကွာအနက်83ကီလိုမီတာကိုဗဟိုပြုပြီးအင်အားရေစတာစကေး 4.2 အဆင့်ရှိခဲ့ပါတယ်ဒုတိယလှုပ်ခတ်မှုကတော့ရှမ်းမြောက်မိုင်းပြင်းမြို့အရှိမြောက်ဖက်မိုင်း20ခန့်အကွာအနက်10ကီလိုမီတာကိုဗဟိုပြုပြီးအင်အားရေစတာစကေး 3.8 အဆင့်ရှိတဲ့အင်အားအနည်းငယ်ရှိမြင်းငလျင်ဖြစ်တယ်လို့မိုးလေဝသနဲ့ဇလဗီဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားတာဖြစ်ပါတယ်တည့်ရဲထဲမှာအချိန်သိပ်မကွာပဲဇက်တိုက်လှုပ်ခတ်ခဲ့တဲ့အခြေအနေလည်းဖြစ်ပါတယ်။တပတ်အတွင်းမြင်းငလျင်လှုပ်ခတ်ခဲ့တာတွေကိုပြန်ကြည့်မယ်ဆိုရင်ပြီးခဲ့တဲ့မေ29ရက်ကနေဇွန်လ5ရက်မြန်မာပြည်တွင်းနေရာတချို့မှာမြင်းငလျင်လှုပ်ခတ်မှုတွေဇက်တိုက်ရှိခဲ့တယ်လို့အင်အားအသင့်အတင့်လည်းရှိတဲ့ငလျင်တွေဖြစ်ပါတယ်။လှုပ်ခတ်ခဲ့တဲ့မြင်းငလျင်အင်အားတွေဟာ 3.2 အဆင့်ကနေ 5.4 အဆင့်ကြားရှိပါတယ်။မြန်မာနိုင်ငံမှာသခိုင်းပြည့်ရွေကျော်အပါအဝင်ပြည့်ရွေအတော်များများရှိနေတဲ့အတွက်ငလျင်အန္တရာယ်များတဲ့နိုင်ငံလို့ပြောလို့ရနိုင်ကြောင်းမြန်မာနိုင်ငံမြင်းငလျင်အသင်းကအသိပေးမှုတွေကလည်းထောက်လျှောက်ရှိနေခဲ့ပါတယ်။မြန်မာနိုင်ငံမှာဘေးဒဏ်အထက်အောက်တွန်းတင်နေတဲ့ပြည့်ရွေကျော်အမြောက်အများရှိပြီးတော့အဓိကအင်အားကြီးငလျင်တွေလှုပ်ခတ်နိုင်တဲ့အဓိကမြင်းငလျင်ကျော်ကြီးက၅ခုရှိပါတယ်။သခိုင်းပြည့်ရွေဟာမြန်မာနိုင်ငံအထက်ပိုင်းကချင်ပြည်နယ်ပူတာကိုအနီးကနေစတင်ပြီးမုဒ္ဓမပင်လေခွေအထိမြောက်ကနေတောင်အထိရှိတဲ့အရှိလျားဆုံးငလျင်ပြည့်ရွေကျော်ဖြစ်ပြီးတော့လက်ရှိမှာဆ ਿਆ နာသိမ့်မှုကြာမတီမငိမ်ဖြစ်နေတဲ့ဒေသတွေဟာသခိုင်းပြည့်ရွေကျော်နဲ့ဆက်ဆက်နေတဲ့နေရာအများစုဖြစ်ပါတယ်။ဒီဒေသတွေဟာငလျင်ကြောင့်ဘေးအန္တရာယ်ကြုံရနိုင်မွေရှိတာမို့သတိထားသင့်တဲ့နေရာတွေအနေနဲ့သတ်မှတ်ထားပြီးတော့စောင့်ကြည့်မှုတွေလုပ်နေတယ်လို့ဒေါက်တာရင်မျိုးမင်းထွေးက VOA ကိုအခုလိုပြောပါတယ်
။ဒီငလျင်ဆိုတာကတော့အဲ့ဒီအချိန်လေးဖြစ်ပေါ်နိုင်တာမျိုးရှိတဲ့အတွက်အမြဲအလက်ချင်းမိုးရံအဲကြော်ကြားခါတာမျိုးရှိတဲ့အဓိကမျိုးရှိရင်လည်းဆိုလို့ရှိရင်ကျွန်တော်သခိုင်းကိုမန္တလေးကိုမိတ်ချီလာတို့တာစီရငဲချင်းပြင်မနာမြေကြီးတော့တောင်ကိုဖြူနဲ့တကိုးပေါ့နော်ဒီဒေသတွေကဆိုလို့ရှိရင်သခိုင်းကျွေးဖြတ်တန်းသွားတဲ့မျိုးကြီးတွေဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်ငလျင်လှူရှာမှုမြန်မာနိုင်ငံမှာဆိုလို့ရှိရင်မကြာခဏဖြစ်ပေါ်နေတဲ့ပြည်ကြီးတစ်ခုဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီဒေသတွေရဲ့မြန်မာနိုင်ငံအနောက်ပိုင်းဒီမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီသခိုင်းရဲ့အထက်ပိုင်းဒေသတွေပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်လည်းငလျင်နဲ့ပတ်သက်ပြီးတော့သတိပြုဒီထိုင်တဲ့နဲ့အမြဲတမ်းငလျင်နဲ့ပတ်သက်တဲ့အစီအလေးကဟုတ်စုတာတွေရှိတဲ့နယ်ဆိုတဲ့ဟာမျိုးပညာပေးများဝေတာမျိုးတွေတော့ရှိပါရဲ့ခင်ဗျာ
လက်ရှိမှာဆင်ရနာသိမ့်မှုကြာမတီမငိမ်ဖြစ်နေခြင်းမို့ငလျင်တွေနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်ခမန်းမှုနဲ့အသိပညာပေးတာတွေဆက်လုပ်ဖို့အကန့်အသတ်တွေရှိနေတယ်လို့ပြင်ပငလျင်ပညာရှင်တွေဘက်ကထောက်ပြပြောဆိုမှုတွေရှိပါတယ် လက်တလုံးမှလည်းမြန်မာနိုင်ငံမှာမုတ်တုံဝင်ရာသီဥတုဖြစ်နေပြီးတော့ရန်ကုန်အပါအဝင်ကံယူရန်တလျှောက်မြန်မာနိုင်ငံတောင်ပိုင်းနဲ့မြောက်ပိုင်းဒေသတွေမှာမုတ်တုံဆက်အားကောင်းနိုင်ပွဲရှိတယ်လို့မိုးလေဝသနဲ့ဇလပီရာညွှန်ကြားမှုဦးစီးဌာနကညွှန်ကြားမှုချုပ်ဦးလာထွန်းက VOA ကိုပြောပါတယ်ဒီအခြေအနေတွေမှာသတိထားမယ့်အခြေအနေတွေနဲ့ပတ်သက်လို့သူကအခုလို့ပြောပါတယ
်မုတ်တုံကအဆက်အကောင်းမလားဆိုတော့ဆက်အကောင်းမှုဆိုတော့ဒါမဲ့လားအပန်းလောက်ပြီးတော့အာတင်းတင်းရတယ်အကောင်းတဲ့နေသားရှိပါဘူးနော်ဒီတိုးမဲ့အနေသားဒါတွေတော့သတိပြုအောင်ပါဘောနော်ဒီတိုးရင်မှကိုတော့ရောက်ွက်အလားလာတော့မရှိဘူးပေါ့မိုးကာလာဆိုတော့မိုးသိမ့်မှန်နေအမှန်သေးတဲ့အတွက်ဒါမိုးပြတ်သွားရင်ဒါဒီတိုင်းတွေးမှာအကဲကဲရှိနေတယ်ဘုရားသာချင်းတွေကြည့်ပြီးတော့တောင်ရောက်လို့ဆိုတာပေါ့နော်တိုင်းတွေးရေးဆိုတတိလုံးလိုလိုမုတ်တုံဝင်နေတဲ့နေသားဘုရောပူရင်နေရာလဲမိုးပြတ်သွားတာနဲ့တိုးနေတော့ပူနေသေးတဲ့နေသားပေါ့ဒါပေမဲ့ဘုရားပြည့်တာလို့ပါလို့ပါတော့ဒါတတိလုံးလိုလိုတော့တိုင်းထားရအောင်ပေါ့နော်အနောက်ဒီမိုးနေဘူးဆိုတော့လည်းဆက်ပြောလို့မုတ်တုံအားကောင်းရင်သင်လေတွေမှာဒီမိုးတဲ့တွေကြာပြီးတော့လှိုင်းတိုင်းမိခံတာလေးရှိတာပေါ့နော်အဲဒါလေးတွေပြင်လဲကြီးမှလည်းဒါတတိပြုလို့လို့
လက်ရှိအချိန်ထိတိုင်းတာချက်တွေအရာစကိုင်းတိုင်းဒေသကြီးအထက်ပိုင်းကချင်ပြည်နယ်မြဝကျွန်းမော်ဒေသတွေနဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးတော့မိုးကြီးနိုင်တာတွေရှိတယ်လို့မိုးစလာဘက်ကထုတ်ပြန်ထားပါတယ်ရှင်။